င်းရှားနဲ့အီရန်ကစပြီးလက်ရှိလိဗျားနိုင်ငံမှာအစိုးရစန့်ကျင်ဆန္ဒပြမှုတွေကြောင့်မလို့ကမ္ဘာကုန်စည်နှုန်းတွေဟာတက်လာခဲ့ပါတယ်။မြန်မာနိုင်ငံမှာဆိုရင်လေလအနည်းငယ်ကြာအေးဆက်ဆက်ဖြစ်နေခဲ့တဲ့အမေရိကန်ဒေါ်လာငွေဈေးနဲ့ရွှေဈေးတွေဟာဖေဖော်ဝါရီလလယ်ပိုင်းလောက်ကစပြီးတော့တဖြည်းဖြည်းနဲ့ဈေးနှုန်းပြန်လည်မြင့်တက်လာခဲ့ပါတယ်။ရွှေဈေးအမေရိကန်ဒေါ်လာဈေးနဲ့လောင်းစာဆီဈေးတွေဟာတစ်ခုနဲ့တစ်ခုချိတ်ဆက်နေတာဖြစ်ပြီးတော့အခြေခံစားသောက်ကုန်ဈေးနှုန်းတွေပါလိုက်ပါမြင့်တက်လာတာဖြစ်တယ်လို့ကုန်သည်တွေကပြောပါတယ်။ဒါပေမဲ့ကုန်ဈေးနှုန်းမြင့်တက်လာတာကြောင့်ဝင်ငွေနဲ့မြန်မာပြည်သူလူထုအကျက်တဲတွေတစားတဲ့တစားပို့ပြီးကြုံလာရတဲ့အကြောင်းကိုတော့မတ်သိန်ကြီးထိုက်ကဆက်ပြီးပြောပြပေးပါအောင်ရှင်။
ဟုတ်ကဲ့ပါရှင်ဒီအပိုင်းအတွင်းမှာပဲစံချန်းတပြီကိုငွေ900ကျပ်ကနေ1000ကျပ်အထိမြင့်တက်လာပါတယ်စံကြောစည်းတွေလည်းအမြင့်ဘက်ကိုရောက်လာပါတယ်စံကြောတစ်အိတ်ကိုအရင်ဈေးထက်9000ကျပ်လောက်မြင့်တက်လာတာပါရန်ကုန်မြို့ကအင်ရှင်မတူကတော့အထွေထွေစားတောက်ကုန်ဈေးနှုန်းတွေတက်လာတဲ့အတွက်ဝင်ငွေနဲ့ထွက်ငွေမျှတအောင်သုံးစွဲရတာမလွယ်ဘူးလို့ပြောပါတယ
်စံဈေးတွေကလည်းတက်လာတယ်စီဈေးတွေကလည်းတက်လာတယ်ကုန်ဈေးနှုန်းတွေကတက်လာတဲ့အခါကျတော့အင်ရှင်မတွေအတွက်တော့ကတိတာပေါ့ဘာကြောင့်တက်နေမှလည်းမသိဘူးကုန်စည်နှုန်းတွေ
မြန်မာနိုင်ငံမှာကုန်စည်နှုန်းတွေကတစားတဲ့တစားအတက်ဖက်ကိုအမြဲတမ်းဥတည်နေတာဖြစ်ပေမဲ့ပြီးခဲ့တဲ့လအနည်းငယ်ကတော့အကြမ်းမြင့်ဒေါ်လာကို1000ကျပ်နှုန်းပေါက်နေတဲ့ American Dollar ဈေးနှုန်းတွေကျပ်800လောက်အထိကျဆင်းခဲ့တာပါဒါပေမဲ့ February လလယ်ပိုင်းမှာမူလကဈေးကျနေတဲ့ American Dollar ငွေလဲလှယ်နှုန်းတဖြည်းဖြည်းနဲ့ပြန်လည်မြင့်တက်လာခဲ့ပါတယ် American Dollar ဈေးပြန်မြင့်တက်လာတာနဲ့အမျှပြည်တွင်းရွှေပေါက်ဈေးလည်းမြင့်တက်လာခဲ့တာဖြစ်တယ်လို့ရွှေကုန်သည်တဦးကပြောပါတယ
်အခုရွှေဈေးတွေကတက်နေတယ်လေဗျစီးပွားရေးဆိုတာကဈေးွက်အားလုံးနဲ့ဆက်ဆက်နေတော့ဥပမာရွှေဈေးဆိုရင်ဒေါ်လာဈေးတက်ကြနဲ့တက်ဆိုင်နေတယ်စီးဈေးဆိုရင်လည်းယင်နဈေးတက်ကြနဲ့အကုန်လုံးကဆက်ဆက်နေရပါဘူ
းဒေါ်လာကျပ်800ခန်းကနေ950ကျပ်အထိငွေလဲနှုန်းပြန်လဲမြင့်တက်လာတာနဲ့တပြိုင်တည်းရွှေဈေးကလည်းအခောက်ရွှေတစ်ကျပ်သား9,900ကျပ်ကနေ6,500အထိမြင့်တက်လာခဲ့တာဖြစ်ပါတယ်ရန်ကုန်မြို့ကရွှေဆိုင်လုပ်ငန်းရှင်ကတော့ရွှေဈေးမြင့်လာပြီမဲ့အယောင်အဝယ်ကောင်းလာတယ်လို့ပြောပါတယ
်။ရွှေရောင်းဝယ်တွေကကောင်းတယ်။ဘာဖြစ်လို့လဲဆိုတော့ပဲပေါ်စိန်ဖြစ်နေတော့ရွှေလုတ်တဲ့လူတွေကများများလာတယ်။အရင်လားကတော့ရွှေဈေးကျနေတာမှရောင်းဝယ်တိတ်မကောင်း။အခုရွှေဈေးတက်နေတာရောင်းဝယ်တွေကပြန်ကောင်းလာတယ်
။ကမ္ဘာရေနံအဓိကတင်ပို့ရောင်းချရာအာရနိုင်ငံတွေမှာနိုင်ငံရေးမငြိမ်သက်မှုတွေကြောင့်ကမ္ဘာရေနံဈေးဈေးနှုန်းလဲစံချိန်တင်မြင့်တက်လာတဲ့တစ်ချိန်တည်းမှာပဲမြန်မာနိုင်ငံမှာလဲလောင်စာဈေးဈေးနှုန်းတွေလိုက်ပါမြင့်တက်လာပါတယ်။မူလကဒီဇယ်ဈေးတစ်ဂါလန် 3,100 ကျပ်ပေါက်ဈေးကနေအခုမှလာဇန်မှာတစ်ဂါလန်ကိုကျပ် 4,000 လောက်အထိမြင့်တက်လာခဲ့တာပါ။ဈေးမြင့်တဲ့အယောင်းဝယ်ဖြစ်နေတဲ့လက်ရှိအင်ချန်မြေဈေးကွက်ကလက်တလော့အမေရိကန်ဒေါ်လာနဲ့ရွှေဈေးနှုန်းပြန်လည်မြင့်တက်လာတဲ့အတွက်ကြောင့်ဈေးနှုန်းအတက်ဖက်ကိုထပ်ပြီးဥတီလာအောင်မယ်လို့အင်ချန်မြေအကျိုးဆောင်တွေကမှန်းဆထားပါတယ်။အင်ချန်မြေဈေးကွက်အလားလာကိုအကျိုးဆောင်တဦးကအခုလိုပြောပြပါတယ
်။ဒီအခြေခံဆောင်တိုက်ခန်းတို့ကွန်ဒိုတို့စက်ရုံပို့တော်မူဒါတွေအမရှိမဖြစ်ပဲ။ဘာလဲဆိုတော့ foreigner တော်တော်များများကြတော့ဝယ်လို့မရဘူး။ဝယ်လို့မရတဲ့အတွက်သူကငန်းရမ်းပြီးမှလည်းတော့အဲ့တော့ဘာပဲပြောဒီလုံကြီးအိမ်ကြီးကွန်ဒိုတွေတိုက်ခန်းနေဆိုဒီထက်တော့ပိုပြီးတော့မှလိုသွားနိုင
်လက်ရှိပြည်တွင်းမှာအမေရိကန်ဒေါ်လာဈေးပြန်လည်မြင့်တက်လာတဲ့တစ်ချိန်တည်းမှာပဲတခြားထွေထွေကုန်စည်တွေအလုံးလိုက်ပါဈေးတက်လာပါတယ်အခုတော့မြင့်တက်လာတဲ့ပြည်တွင်းစံဈေးနှုန်းနဲ့အထွေထွေစားသောက်ကုန်ဈေးနှုန်းတွေပြန်လည်တည်ငြိမ်လာရေးအတွက်စီအစိုးရကပြပစံတင်ပို့မှုကိုယာယီရပ်ဆိုင်းလိုက်ပါတယ်ပြည်ရင်းကုန်စည်နှုန်းတွေကမ္ဘာစည်နှုန်းနဲ့အညီလိုက်ပါမြင့်တက်လာတိုင်းစစ်ဆိုးရကပြည်ရင်းကစီးပွားရေးသမားတွေကိုဖမ်းဆီးတာပြည်ပတင်ပို့မှုကိုပိတ်ပင်တာတွေကိုအစဉ်အမြဲလုပ်ကင်လာတာပါဒါပေမဲ့စီးပွားရေးသမားတွေကတော့ကုန်စည်နှုန်းတွေဟာတစ်ခုနဲ့တစ်ခုစည်နှုန်းအတက်အကျချိတ်ဆက်နေတာဖြစ်တဲ့အကြောင်းနဲ့လက်ရှိစံစည်နှုန်းမြင့်တက်လာတာမှလည်းလောင်စာဆီစည်နှုန်းမြင့်တက်လာတာတဲယူပို့ဆောင်ရေးလုပ်ငန်းတွေမှာအာဆီယံစံချိန်စံညွှန်းနဲ့အညီသတ်မှတ်တန်ချိန်ပဲတဲယူခွင့်ပြုလိုက်တာတွေကလည်းအကြောင်းရင်းတစ်ခုဖြစ်တယ်လို့ပြောကြားပါရရှင်